စစ်အာဏာသိမ်းတဲ့လောက်ရောက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာအခုဆိုရင်ရန်ကုန်မန္တလေးနေပြည်တော်လိုမြို့ကြီးတွေသာမကနေရာအတော်များများမှာပါပေါ်ပေါက်လာနေသလိုဒီလှုပ်ရှားမှုမှာလူငယ်ရွယ်ရဲ့အသံတွေမျှော်မှန်းချက်တွေကိုလည်းပိုကြားလာရပါတယ်။ဆန္ဒပြပွဲအဓိကဖြစ်ပွားနေတဲ့ရန်ကုန်မြို့ကလှုပ်ရှားမှုတွေမှာပါဝင်နေသူလူငယ်တအုပ်ဖြစ်တဲ့ကိုရဲသေးဟာကတော့ဒီအချိန်ဟာအနာဂတ်အတွက်ညီညီညွတ်ညွတ်နဲ့ကြိုးပမ်းရမယ့်အချိန်လို့ပြောပါတယ်
။ဒီချိန်မှာကျွန်တော်တို့ကိုယ်တော်ရုံးထားမှကြားရမှာလို့ကျွန်တော်တို့ကိုယ်တိုင်ဒီမှာကျွန်တော်တို့အလို့မတော်ဘူးကျွန်တော်တို့အစိုးရဝန်ထမ်းတွေ CD ရောင်ကျွန်တော်တို့ဝင်းရံတဲ့အနေနဲ့ကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေကိုယ်တိုင်ကအလို့မလုပ်တော့ဘဲနဲ့ထွက်လာတာပါ။အဲဝင်းရံပြီးတဲ့သဘောမျိုးပါပဲ။ဒီချိန်မှာကျွန်တော်တို့လူငယ်တွေမသိလို့ရင်ဒီချိန်မှာရှိမှာ။နောက်တစ်ချိန်လုံးဝမရှိတော့ဘူး။ဒီချိန်မှာမရှိလို့ရင်ကျွန်တော်တို့အသက်လုံးရှင်ခံရလိမ့်မယ်တကယ်။
နိုဝင်ဘာ10ရက်ကရွေးကောက်ပွဲမှာနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးအစိုးရတက်ဖွဲ့စည်းရမယ့်အချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြောင်းပြအာဏာသိမ်းခဲ့တဲ့အတွက်လူထုကြားမှာမကျေနပ်မှုတွေနဲ့အတူအုံကြွမှုတွေပေါ်ပေါက်နေရပါရန်ကုန်မြို့စန္ဒပြပွဲကကျောင်းသူတအူးကလည်းစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်မဲ့မှာစိုးရိမ်ပြီးပူပေါင်းပါဝင်လာတာလို့ပြောပါတယ်ဆန္ဒပြပွဲမှာလူငယ်တွေရဲ့ပါဝင်မှုတွေအားကောင်းလာတဲ့အပေါ်မှာလည်းကြေညက်မိရလို့လူငယ်လှုပ်ရှားသူနောက်တဦးဖြစ်တဲ့ကိုတီဟာကိုကိုကပြောပါတယ
်။လူငယ်တွေကဟိုလုံနိုင်စွမ်းနေရှိတယ်။ခွာရေးကောင်းတယ်။အဲကြောင့်လူငယ်တွေကပဲဥဆောင်ပြီးတော့ဆက်ဆံရရအောင်လုပ်ရမယ်လို့ဒီအဲ့ဒါတော့အခုကြီးလိုက်မယ်ဆိုရင်များသောအားဖြင့်လူငယ်ရဲ့ရှိနေတာအများပဲတွေ့ရမှာပါ။အဲကြောင့်လို့လူငယ်တွေအများစုပါဝင်တဲ့လူငယ်ဆန္ဒဖော်ထုတ်ပွဲလို့တော့ပြောလို့ရပါတယ်။
စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံဝန်ထမ်းတွေအပါအဝင်အမှုနည်းနဲ့အာဏာဖီဆန်ဖို့ဆန္ဒပြကန့်ကွက်ဖို့တိုက်တွန်းမှုတွေနောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲမှာတော့တက်ကြွလှုပ်ရှားသူတွေသာမကအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလို့သမားတွေလည်းပါဝင်လာကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။